ရခိုင်ပြည်နယ်မြောက်ပိုင်းကဗတိပက္ခတွေမှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့ဆိုတဲ့ ARSA စစ်သွေးကြွအုပ်စုဟာမြန်မာနိုင်ငံတွင်းကမြို့ကြီးပြည်ကြီးတွေမှာပါတိုက်ခိုက်ဖို့ကြံစည်နေကြောင်းမြန်မာစစ်တပ်နဲ့အစိုးရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မကြာသေးခင်ကစလို့တကြော့ပြန်ကြီးထွားလာတဲ့ရခိုင်ပြည်နယ်ဗတိပက္ခတွေမှာစစ်တပ်ကအင်အားသုံးဖြည့်ရှင်းနေတဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်ဆောင်ရွက်ထားတဲ့နန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်။
ရခိုင်ပြည်နယ်မောင်သောဒေသကမတိမငိမ့်အခြေအနေတွေနဲ့ဆက်နွယ်ပြီးနေပြည်တော်ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာအကြမ်းဖက်ဝါရီတွေကတိုက်ခိုက်ဖို့ကြံစည်နေကြောင်းတပ်မတော်ကကွယ်ရေးဦးစီးချုပ်ရုံးကကြေညာချက်ထုတ်ပြန်ခဲ့တာပါ။ကုလသမဂ္ဂအထွေထွေညီလာခံကျင်းပမဲ့ဒီလအထက်မှာပဲအချိန်ကြိုက်တိုက်ခိုက်မှုတွေလှုံ့ဆော်ဖို့ပြည်ပနိုင်ငံတစ်ခုမှစီစဉ်နေကြောင်းပြောဆိုခဲ့ပေမဲ့ဘယ်နိုင်ငံဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကလည်းအကြမ်းဖက်တိုက်ခိုက်မှုအနည်းအတွက်သတိထားဖို့သက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားတာပြီးဖြစ်သလိုလူမျိုးရေးဘာသာရေးပဋိပက္ခတွေဖန်နေမဲ့အန္တရာယ်တွေကိုရှောင်ရှားဖို့နှိုးဆော်တဲ့ကြေညာချက်တရားကိုလည်းထုတ်ပြန်ခဲ့တာပါ။အကြမ်းဖက်တိုက်ခိုက်သူတွေကိုနှိမ်နှင်းဖို့အတွက်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရာကနေဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ပြီးလွန်ခဲ့တဲ့၁၂ရက်တာကာလအတွင်းရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်သသိန်း2000ကျော်ရှိနေတယ်လို့အဲ့ဒီမှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရ Vivian Tan က VOA ကိုပြောပါရယ
်။ We have several concerns and priorities I would say the top priority to provide
tomorrow နေ့ဆွေးကြအတော်များများရှိပါတယ်ဦးစားပေးလို့ရမယ့်အချက်တွေလို့ဆိုရမှာပါထိတ်ဆုံးဦးစားပေးကတော့ဒီလူတွေအတွက်အရေးပေါ်နေရာထိုင်ခင်းစီစဉ်ပေးဖို့ပါအိမ်တွေရောပိုင်ဆိုင်သမျှအရာရာအလုံးဆုံးရှုံးခဲ့ရတဲ့ဒီလူတွေရဲ့ခေါင်းပေါ်မှာအ ਨੇ ဆုံးခေါင်းမိုးတစ်ခုတော့ရှိဖို့လိုပါတယ်လက်ရှိဒုက္ခသည်စခန်းမှာသူတို့တွေကိုနေရာချထားပေးဖို့ကျမတို့လှုပ်ဆောင်နေပါတယ်ဒါပေမဲ့တခြားနေရာတွေမှာလည်းယာယီစခန်းတွေစောက်လို့ဖို့လည်းသိပ်ပြီးတော့လိုအပ်နေပါတယ်။နောက်တစ်ခုကတော့သူတို့အတွက်အစားအသောက်ပါ။နောက်ရောက်လာတဲ့ဒုက္ခသည်တွေကိုဒေသခံ NGO တွေဒုက္ခသည်တွေနဲ့ပူးပေါင်းပြီးတော့ကျွေးမွေးသွားဖို့ပါ
။ယာနဲ့ချီတဲ့မြန်မာရွှေပြောင်းဒုက္ခသည်တွေနေ့စဉ်ဝင်ရောက်လာနေတာကြောင့်နေရာထိုင်ခင်းအခက်အခဲတွေရှိနေပြီးနောက်ထပ်ရောက်လာတဲ့သူတွေကိုအရင်ရောက်နေပြီးသားဒုက္ခသည်မိသားစုတွေ၊ကျောင်းတွေ၊အကအရန်ရှိတဲ့အဆောက်အုံတွေမှာပါနေရာချထားပေးရတယ်လို့လည်း UNHCR ကသတင်းထုတ်ပြန်ထားပါတယ်။နောက်ရောက်လာတဲ့ဒုက္ခသည်များဟာလမ်းတစ်လျှောက်အစာရေစာပြတ်လိုက်ခဲ့လို့ကျန်းမာရေးအခြေအနေဆိုးရွားနေကြတယ်လို့လည်း VVN ကပြောပါရယ်။ကနေဒါနိုင်ငံအခြေစိုက်စီးပွားရေးလူ့အခွင့်အရေးနဲ့ဒီမိုကရေစီရေးလှုပ်ရှားသူ Vijay Sabani ကတော့ရခိုင်ပြည်နယ်ကပဋိပက္ခတွေမှာမြန်မာစစ်တပ်ရဲ့ကင်တွယ်ပုံတွေကြောင့်ပြဿနာတွေပုံမကြီးထွားလာနိုင်တယ်လို့သတိပေးပါရယ်
။ The focus should be on the hunter, the military. The Western world and the media has been asking Daw Suu Kyi to speak up.
အဓိကအရုံးဆဲရမှာပါစစ်တပ်ပါနောက်နိုင်ငံတွေနဲ့မီဒီယာတွေကဒေါ်ဆန်းစုကြည်အနေနဲ့ပြည်ဝင်လင်းလင်းဝေဖန်ပြောဆိုဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့သိရတဲ့အတိုင်းသူ့အနေနဲ့စစ်တပ်ကိုထိန်းချုပ်နိုင်စွမ်းမရှိပါဘူး။အနောက်နိုင်ငံတွေလှုပ်တင်တာကတော့မြန်မာစစ်တပ်ပေါ်မှာဖိအားတွေစတင်တိုးမြင့်ဖို့ပါ။ပြည်ပခါတွေကြီးထွားမလာအောင်လို့ဒေသတွင်းမှာရေးပါတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်လိုလိုမျိုးနိုင်ငံတွေအနေနဲ့လည်းမြန်မာစစ်တပ်ကိုဖိအားပေးဖို့လိုပါတယ်။
တူရကီသမ္မတရစစ်ထိုင်အာရဝန်ကတော့ရခိုင်ပြည်နယ်ကပဋိပက္ခတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုတယ်လီဖုန်းဆက်ပြီးဆိုရင်းကြောင်းပြောဆိုခဲ့တာပါ။မကြသေးခင်ကပဋိပက္ခတွေကြောင့်မြန်မာနိုင်ငံဘက်ကဒုက္ခသည်ပေါင်းသသိန်းကျော်ထွက်ပြေးခဲ့တဲ့ဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းတူရကီနိုင်ငံခြားရေးဝန်ကြီးကိုဆီလိုမှာဖြစ်ကြောင်းလဲကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံရဲ့အကဲခတ် Vijay Sabani ကတော့အမေရိကန်လိုအင်အားကြီးနိုင်ငံတွေအနေနဲ့လည်းမြန်မာနိုင်ငံကပဋိပက္ခတွေကိုဖြည့်ရှင်းရမှာဦးဆောင်ပါဝင်တင်တယ်လို့ဆိုပါတယ်။
The time is now that the US primarily start looking at sending a special envoy to Burma to start negotiations and conversations
after the American and Lunar and Nepal 20 တွင်မှလုပ်ခဲ့သလိုပဲဆွေးနွေးမှုတွေညှိနှိုင်းမှုတွေလုပ်ဖို့မြန်မာနိုင်ငံဆိုင်ရာအထူးကူစည်တယောက်ကိုရှာတင်ပါတယ်ဒီတစ်ချိန်ပြောဆိုမှုတွေမှာတော့ခြားနားမှုတွေရှိပါလိမ့်မယ်စစ်တပ်အနေနဲ့ဂရုပေးထားတာနဲ့လက်တွေ့လုပ်ရညီမညီဆိုတာကိုတာဝန်ခံမှုရှိအောင်လို့လုပ်ရပါလိမ့်မယ်အမေရိကန်နေနဲ့သူသဖြင့် Ranger နဲ့ဒုက္ခသည်အရေးနဲ့အရတား Ranger တွေအပေါ်စစ်တပ်ရဲ့ကင်တွယ်ပုံတွေကိုအထူးသဖြင့်အာရုံစိုက်ရပါလိမ့်မယ
်။ပဋိပက္ခတွေကြောင့်နေရက်စွန့်ခွာထွက်ပြေးသူတွေနေစဉ်တိုးလာနေသလိုမြန်မာအစိုးရရဲ့နယ်မြေရှင်းလင်းရေးလုပ်ရအပေါ်မွတ်စလင်အသိုင်းအဝိုင်းကစန့်ကျင်ကာကွယ်မှုတွေလည်းပြည်ပနိုင်ငံမျိုးကြီးတွေမှာပြုလုပ်နေကြတာဖြစ်ပါရဲ့ရှင်။